ီတောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ပြီးခဲ့တဲ့အစိုးရတာဝန်ယူထားချိန်တုန်းကငွေကြေးဆိုင်ရာအရှုပ်ရှင်းတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ချက်ခံရေးပါတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။တိုင်းနယ်ပြည်နယ်တချို့မှာဒေသအစိုးရရမုံငွေတွေကိုအစိုးရတစ်ထံမလွှဲခဲ့ဘူးဆိုတဲ့ဆွဆွဲချက်တွေရင်ဆိုင်နေရတယ်လို့မကွေးတိုင်းမှာဆိုရင်တော့စစ်ဆေးတွေ့ရှိမှုတွေကြောင့်ချက်ခံရေးဝန်ကြီးချုပ်ဟောင်းကငွေနဲ့ပစ္စည်းတချို့ကိုဒေသအစိုးရတစ်ထံပြန်လည်အနှံခဲ့ရပါတယ်။အခုချိန်ကြမှာဒီလိုထုတ်ဖော်ဆွဆွဲလာတာဟာနိုင်ငံရေးရွယ်ချက်ရှိသလားဆိုတာတန်တရားထားမိတယ်လို့ကြံ့ခိုင်ရေးပါတီဥက္ကဋ္ဌက VOA ကိုပြောပါတယ်။ VOA သတင်းတော်မမေခါကကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်ထင်းနဲ့တွေ့ဆုံမင်းမြန်ထားတဲ့ပထမပိုင်းကိုနားဆင်ကြရအောင်ပါရှင်
။အခုလက်ရှိချိန်ဒီမှာကအရင်တုန်းကအစိုးရဖွဲ့ဝင်ဟောင်းတွေပါတီဝင်တွေနဲ့ပတ်သက်ပြီးတော့ငွေကြေးအရှုပ်ရှင်းတွေရှိနေတယ်ဆိုတဲ့ပြဿနာတက်နေရတာရှိပါတယ်။အဲ့တော့ဒီဟာတွေကိုပါတီဘက်ကနေပြီးတော့ဘလို့အရေးယူဆောင်ရွက်နေလဲဘလို့စုံစမ်းစစ်ဆေးနေတယ်လဲဆိုတာနဲ့ပတ်သက်ပြီးဥက္ကဋ္ဌဘာများပြောချင်ပါလဲရှင
်ကျွန်တော်တို့ပါတီအနေနဲ့တော့ပါတီဝင်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လည်းပဲကျွန်တော်တို့ညွှန်ကြားထားပြီးဖြစ်ပါတယ်နောက်တစ်ခုကတော့အရေးယူဖို့မယူဖို့ဆိုတဲ့ဥစ္စာကမိမိပါတီပြင်ပကပြောနေတဲ့ကိစ္စတွေကတချို့ဟာတွေကဒီလိုဆွဆွဲမှုတွေပြောဆိုမှုတွေဟာ2019ဂျာဗျာရွေးကောက်ပွဲအပြီးမှာတော်တော်လေးလှုပ်လှရှားရှားပူဖြစ်လာတကယ်လို့ဟာလာဒီအကြောင်းအရာများနဲ့ပတ်သက်လို့ကြည်လည်မှုမရှိဘူးယူသားမှုမရှိဘူးတစုံတရာအမှားယွင်းထိန်ချန်ထတာတွေမဟုတ်တာတွေဟာလာမစ်ဆူးစ်လုပ်ထတာတွေရှိတယ်လို့ယူဆခဲ့ရင်လွန်ခဲ့တဲ့တစ်နှစ်ကျော်လောက်တည်းကအလွဲပြောင်းမှာတခါတည်းဒီကိစ္စတွေဖော်ထုတ်ရှင်းလင်းနေတဲ့ကိစ္စတွေပေါ့အဲ့တော့တစ်နှစ်လောက်ငြိမ်သက်နေပြီးတော့မှအခုမှထပြီးတော့ဒီဟာတွေကိုတတိုင်းပြည်တိုင်းတနေရာပြည်တနေရာဒါလက်ညှိုးထိုးဖော်ထုတ်လာတဲ့ဥစ္စာတွေဆိုတော့အကြောင်းရင်းကတော့ရှိမယ်လို့ယူဆတိုင်းပြည်ရဲ့အရေးအရာကိစ္စအရရက်ကိုကင်တွဲဟလာစီမံနေတဲ့လုပ်ငန်းစဉ်များလုပ်ရများဒီဟာတွေအောင်မြင်မှုကြာရှုံးမှုအဲ့ဒါတွေကိုကင်တွဲနေတဲ့ပုံကိုယ်ရဲ့အရေးအသွေးစီမံခံကောင်းမှုအရေးအသွေးဘိုင်းမှာရှင်ရမယ်အစားနောက်တစ်ခါတိုင်းပြည်နဲ့လူမျိုးပေါ်မှာထားရမယ်သစ္စာတရားအချုပ်ချာအနာပေါ်မှာတံမိုးထားရမယ်ဟလာတံမိုးထားမှုဒီနေရာဒီမှာတစ်ဖက်နဲ့တစ်ဖက်ရှင်ပြန်ရမယ်အစားတစ်ဖက်ကိုကနငယ်ကျိုးငယ်နာတွေပေါ်ပြီးတော့အလဲထိုးတယ်ထိုးမယ်ဆိုတော့လုံနည်းလောက်ခံနေများဖြစ်နေသလားအ
ဲ့တော့ဒီတော့ပါတီအနေနဲ့ကလက်ရှိပါတီရဲ့ရည်တည်မှုပေါ့နော်ပါတီရဲ့ငွေကြေးပိုင်းဆန်ရာတွေနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌအနေနဲ့ပါတီအနေနဲ့ဒီငွေကြေးအရှုပ်ရှင်းနဲ့လုံးဝမတက်ဆိုင်ဘူးဆိုတဲ့အဖြေစကားကိုပြောနိုင်တာလားရှင
်ကျွန်တော်တို့ပါတီဟာဥပဒေကိုလေးစားလိုက်နာတဲ့သူများနဲ့ဖွဲ့စည်းထားတဲ့ပါတီပါစီကံကိုကျွန်တော်တို့အမြဲအလေးထားပါပါတီတစ်ခုရဲ့ရည်တည်မှုဝင်ငွေလမ်းကြောင်းစသဖြင့်ဒီဟာတွေကိုစိတ်ဝင်စားမယ်ဆိုရင်အဓိကစိတ်ဝင်စားတာကပြည်ပကဝင်လာတဲ့နိုင်ငံငွေကြေးအထောက်အပံ့နေနိုင်ငံညာကလူပုတ်ကိုအထောက်အပံ့နေအခြားအကူအညီအဲ့ဒါပို့ပြီးတော့စိတ်ဝင်စားတဲ့နယ်လို့ထင်တယ်ဘာဖြစ်လို့လဲအဲ့ဒီကိစ္စတွေဟာမိမိနိုင်ငံရဲ့အချုပ်အခြာအာဏာတို့နိုင်ငံတော်ရဲ့ထိတ်တန့်လျှို့ဝှက်ချက်ကိစ္စတို့ ਨੇ အရန်နဲ့နဲ့ဆိုင်ဆိုင်ကိုဆက်သွယ်နေတဲ့ကိစ္စတွေဖြစ်တယ်ကျွန်တော်တရားဖို့ပြောရတာကျွန်တော်ပါတယ်အဲ့ဒါတွေသပိုင်းလုံးကတော့မရှိခဲ့ဘူးခုချိန်ထိလည်းလူလည်းမရှိဘူးငွေကြေးအထောက်ပံ့ပြပကယူထားတာလည်းမရှိပါဘူ
းလူမျိုးဖြစ်လာတယ်ဆိုတော့ process ကဒီ2019ချဖြစ်ပြီးသွားတဲ့နောက်ပိုင်းမှာဖြစ်လာတယ်နောက်တစ်ခုကကျတော့ဒီဟာကနိုင်ငံရေးနဲ့ပတ်သက်တဲ့ຫນွေတွေရဲ့ဥစ္စာမျိုးကိုအကြေအစုလို့သွားတာဆိုတော့ကျွန်တော်တိတိကျကျတစ်ခုလောက်သိချင်တယ်ဒါကနိုင်ငံရေးလှည့်ခွက်လို့ကောအကြေသုံးသက်တာလားလှည့်ခွက်ပါလို့အကြေပြောချင်တာဘယ်လိုများပါလဲ
လှည့်ခွက်ရေလို့တော့လည်းတိတိကျကျမဆိုလို့ချင်ပါဘူးတိုက်ဆိုင်မှုကိုပြဋ္ဌာန်းမိလို့ဒီဟာကိုရှင်းလင်းတင်ပြခြင်းသာကျွန်တော်တို့ကဒီမိုကရေစီလမ်းကြောင်းကိုတွားနေတာဖြစ်တဲ့အတွက်ဒီမိုကရေစီလမ်းကြောင်းမှာအတိုက်ခံအင်အားစုတွေကိုလည်းထိုက်တဲ့နေရာပေးရလိမ့်မယ်သူတို့အဲ့နေရာကိုရောက်လာအောင်လည်းပဲကူညီပေးရမယ်ဆိုတဲ့ concept နဲ့ကိုရုံးကအတိုက်ခံအင်အားစုတွေမှာစောစောလိုပြောအထင်မြင်လွဲမှားပွေရအကြောင်းတွေရှိပြီမယ်အများကြီးဖြေလျှော့ပြီးတော့လွတ်တော်တွေကိုဝင်လာနိုင်အောင်ကိုရုံးကဒီလမ်းကြောင်းကိုကျွန်တော်တို့ထွင်ပေးခဲ့တာအဲဒီနေ့ကျွန်တော်တို့အတိုက်ခံကိုရောက်နေတဲ့အခါမှာကျွန်တော်တို့ကျင့်သုံးခဲ့တဲ့ attitude မျိုးမဟုတ်ခွဲနဲ့စောစောပြောတဲ့ ထောက်ကွက်တွေဆွဆွဲမှုတွေနဲ့လူလူကဟဲ့လားဒီပါတီဟာဒီလိုပါတီပါညာဆိုတာမျိုးနဲ့ကျွန်တော်တို့ကို assassinate လုပ်သွားတဲ့အနေအထားမျိုးဖြစ်မှာကိုတော့ဒါကျွန်တော်တို့ကြိုးပြီးတော့စဉ်းစားရတယ်
ကျန်းခံရေးပါတီဥက္ကဋ္ဌဦးတန်းထေကိုမမေခအမေးမြန်းခဲ့တာဖြစ်ပါတယ်